နေပြည်တော်ကောင်စီနယ်မြေနဲ့တိုင်းနယ်ပြည်နယ်14ခုကအ ਨੇ ဆုံးလောက်ခလာစာတတ်မှတ်ရေးဆိုင်ရာကော်မတီတွေကရှမ်းပြည်နယ်က4000ကျပ်နဲ့ရန်ကုန်တိုင်းက6400အထိအစိုးပြုပေမဲ့ဆွေးနွေးပွဲပြီးမှ4000နဲ့4800ကျပ်တတ်မှတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီလိုဆုံးဖြတ်လိုက်တဲ့နယ်ပတ်သက်ပြီးအလုံတမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးသိန်းစွေကအခုလိုပြောပါတယ်
။ဒီအစည်းအဝေးကတော့နော်နောက်စည်းဝေးတဲ့ချိန်မှာပြန်ပြီးတော့မှတနင်္ဂနွေနေ့တွေလူသမားတွေအလို့ရှင်ပွဲဆွေးနွေးဖို့ဟိုလောက်အကြမ်းမင်းကတော့4000နဲ့4800ကျားကိုဒီဟိုတိုင်းနဲ့ပြည်နယ်တွေကတင်ပြလာတဲ့ကိန်းဂဏန်းတွေကအများဆုံးသူတို့တင်ပြတဲ့လုပ်ငန်းဖြစ်တဲ့အတွက်ဒါလေးကိုသူ SME တွေပေါ့နော်နောက်ပြီးတော့မှ formal ဆိုတာရှိတယ် informal ဆိုတာရှိတယ်အဲ့ဒီ sector တွေကအားလုံးကလှုပ်ရှင်နေနဲ့ပြန်ဆွေးနွေးပါလူသမားတွေပြန်ဆွေးနွေးပြီးတော့မှတိုင်းနဲ့ဒေသကြီးနဲ့ပြည်နယ်လိုက်ပြန်ပြီးတော့မှအဲတင်ပြပေးပါလို့ဒါလေးကိုသူတို့ဆုံးဖြတ်ရချလိုက်ပါလေ
ဒီကနေ့ဆုံးဖြတ်ချက်ကိုတိုင်းနဲ့ပြည်နယ်လိုက်အလုံသမားတွေအလုံရှင်တွေပြန်လည်ဆွေးနွေးပြီးလာမယ့်ဒီဇင်ဘာလမှာကျင်းပမယ့်အစည်းအဝေးမှာတင်ပြရမှာဖြစ်ပါတယ်။ဒါ့အပြင်ရခိုင်ကအလုံသမား15ဦးအထက်ရှိတဲ့လုပ်ငန်းတွေသာအ ਨੇ ဆုံးလောက်ခလာစာတတ်မှတ်ချက်မှအကျုံးဝင်ပေမဲ့ဒီတစ်ချိန်မှာတော့အလုံသမားအရေးအတွက်ကိုဘယ်နှဦးတတ်မှတ်မယ်ဆိုတာပြန်လည်ဆွေးနွေးမယ်လို့လည်းဦးသိန်းစွေကပြောပါတယ်။အစည်းအဝေးတက်ရောက်လာတဲ့အလုံသမားကိုယ်စားလှယ်ဦးနော်အောင်ကအခုတတ်မှတ်ချက်ကိုအလုံသမားတွေဘက်ကကျေနပ်မယ်မထင်ဘူးလို့ပြောပါတယ
်။စစ်တမ်းက4000ကနေ6000အထိရှိတယ်လေနော်4000နဲ့6000ရှိတဲ့အတွက်ကြောင့်မို့ဒီဂျာဒီကျွန်တော်တို့4000နဲ့4800ကိုယူလိုက်တော့ကျွန်တော်အနှိမ်ဆုံးနဲ့အလယ်လက်အထိယူပြီးတော့မှအပေါ်ကိုအကုန်ရိုက်ချလိုက်တဲ့သဘောဖြစ်နေတယ်ဆိုတော့အလုပ်သမားတွေလည်းလက်ခံနိုင်မှာမဟုတ်ဘူးလို့ဆိုကျွန်တော်ယူဆတာပေါ့ဗျာ
အလုပ်ရှင်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်တွေကအလုပ်ရှင်အလုပ်သမားနဲ့တက်ဆိုင်သူတွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကျင်းပပြီးနောက်ဆုံးအဖြေကိုစောင့်ဖို့လိုမယ်လို့ပြောပါတယ
် stakeholder forum တစ်ခုကတော့ဟိုလုတ်တင်တယ်เนาะအကူဝင်ကြီးကလည်းဒါကိုလုတ်ပြီးမြင်เนาะဆိုတော့အဲ့အဖြေတော့ကျွန်တော်စောင့်မှုလုပ်ပါရရှင်။နော်ဒီအားလုံးပေါ့အားလုံးရဲ့ဘာတကယ်ပေါ့ဒီဟိုတိုင်းနဲ့ပြည်နယ်အတွက်ရှိကြတဲ့အကုန်လုံးသိသွားမယ်နော်ဘယ်တိုင်းဘယ်ပြည်နယ်ကဘယ်လိုပေါ့နော်။ပြီးတော့ဒီဟိုအလုပ်ရှင်ဘက်ကအခက်ခဲအလုပ်သမားဘက်ကအခက်ခဲနော်အစိုးရဘက်ကလည်းအစိုးရရဲ့အခက်ခဲစသဖြင့်ပေါ့နော်ဒါဒီအားလုံးကဟို platform တစ်ခုမှာပေါ့ဟိုအသံကိုပြိုင်ကြားတဲ့ခါကြရင်ဟိုဆုံးဖြတ်တဲ့ကဏ္ဍတစ်ခုကတော့အနည်းဆက်ဆုံးတော့ဟိုအားလုံးပေးနိုင်တဲ့ကဏ္ဍတစ်ခုရလိမ့်မယ်လို့ယုံကြည်ပါတယ်ရှင
်။အ ਨੇ ဆုံးလောက်ခလာစာနှုတ်ထအစ်တတ်မှတ်နိုင်ရေးအတွက်လာမယ့်ဒီဇင်ဘာလမှာမြို့သားအဆင့်ကော်မတီနဲ့တိုင်းနယ်ပြည်နယ်ကော်မတီတွေအစည်းအဝေးမကျင်းပခင်မှာဆွေးနွေးပွဲတစ်ခုကျင်းပမယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံမှာအ ਨੇ ဆုံးလောက်ခလာစာကို2015ခုနှစ်စက်တင်ဘာလကစတင်တတ်မှတ်ခဲ့ရမှာအ ਨੇ ဆုံးကျပ်3600တတ်မှတ်ခဲ့တာဖြစ်ပြီးတော့ဥပဒေအရနှစ်နှစ်တစ်ကြိမ်ပြန်လည်ပြင်ဆင်တတ်မှတ်ဖို့လိုတဲ့အတွက်အခုလိုဆွေးနွေးမှုတွေပြုလုပ်နေတာဖြစ်ပါတယ်ခင်ဗျာ